င်္ဂလာပါခင်ဗျာဒီနေ့တရားလီလိုင်းအစီအစဉ်မှာတော့မြန်မာနိုင်ငံကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆန္ဒပြဆိုခွင့်အခြေအနေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်မြို့မှာမကြာသေးခင်တုန်းကပဲဆန္ဒပြသူတွေတိုက်ချေထိခိုက်မှုတွေကြုံရတဲ့ဖြစ်ရာဆိုရင်လည်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုခွင့်နဲ့ဒစိတစ်ပိုင်းဆက်နွယ်နေတာတွေ့ရပါတယ်ဒါကြောင့်လဲဒီငိမ့်စုစီလိုဥပဒေမျိုးတွေဆက်ရှိသင့်မရှိမသင့်နောက်တခြားတလို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေမှာအကန့်အသတ်ဖြစ်နေတဲ့ဥပဒေနဲ့ပတ်သက်လို့ဆွေးနွေးသွားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ပြည်နယ်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်တွေလည်းလေလိုင်းပေါ်မှာရောက်နေပါပြီဒီလူခွင့်ရေးရှင်းနေဖြစ်တဲ့ဦးသိန်းသန်းဦးနိုင်ငံရေးကျင်းသားကွန်ရက်ဆော့ရှော့ရေးအသင်းရဒီဦးပိုကြီးတို့ပင်နယ်ဆွေးနွေးပေးကြမှာပါဆိုတော့ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ရေဝီရသုံးသက်ချက်တွေကိုကျွန်တော်အရင်ကြားချင်ပါတယ်ဆိုတော့အရင်ဆုံးတော့ဒီဟိုဆရာဦးသိန်းသန်းဦးရဲ့သဘောထားကိုကြားချင်ပါတယ်ကျွန်တော်တို့ဒီဆန္ဒပြဖို့ခွင့်ပြုချက်ရယူရတဲ့ဒီငိမ့်စုစီဥပဒေအပါဝင်ပေါ့လေလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးခွင့်တွေကိုအကန့်အသတ်ဖြစ်နေတဲ့ဥပဒေတွေကျွန်တော်မြန်မာနိုင်ငံမှာဘယ်လောက်များကြံနေသေးလဲဆရာ
အတော်များကြံနေသေးတယ်ငြိမ်းစုစည်းဥရိကိုလိုက်ကလည်းအဟံတာတစ်ခုပါပဲ2012ခုနှစ်မှာပြဋ္ဌာန်းပြီးတော့2017မှာပြင်ပေးခဲ့တဲ့ဆိုပေမဲ့အဲ့ဒီအခြေအနေဒီအဲ့ဒါကိုမရပါဘူးအကြောင်းကြားရမလို့ဘူးဆိုမဲ့အကြောင်းကြားရင်ကြားရတာခုပြင်တင်ရမလို့ဘူးဆိုမဲ့ခုပြင်တင်ရတဲ့သဘောမျိုးပဲဖြစ်နေတယ်နောက်တစ်ခါခုနလေ120ရီကအကြီးလို့ကနေကနေဆိုအကြီးကိုပြည့်စုံမှုလို့ပုံမှန်ပေါင်း95ခါဝေးလို့သတ်ဆိုတော့ဂါကြီးစတဲ့ဒီနီလန်းပေါင်းစုံနဲ့ကျွန်တော်တို့ freedom of expression ပေါ့ free ofဒီလွတ်လပ်စွာထုတ်ဖော်ပြောကြားခွင့်ကိုကန့်တာပြည်ပြည်နဲ့ဥရိယာအမြောက်များကမှမဆက်လက်တည်ရှိနေတယ်လို့ကျွန်တော်ပြောရမှာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ကိုဘူချီရဲ့သဘောထားလည်းသိချင်ပါတယ်ကိုဘူချီကဒီနိုင်ငံရေးအကျဉ်းသားရဲ့အရေးကိုအနီးကပ်လည်းဟိုကူညီဆောင်ရှောက်နေတဲ့ဖွဲ့ဖြစ်တော့ဒီလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့စိုးဝေးခွင့်တွေနဲ့ဖန်ခံစည်းခံထားရတာတွေကဒီအစိုးရအပြောင်းလဲတွေဖြစ်ခဲ့ပေမဲ့လည်းနောက်ပိုင်းမှာဘလောက်ထိကြေကြေပြန့်ပြန့်ဆက်ဖြစ်နေရတယ်တွေ့ရလဲကိုဘူချီ
ဒီအဖန်စီတွေကတော့အခုချိန်ဒီအကြောင်းမျိုးမျိုးနဲ့အများဟိုအများကြီးဆက်ဖြစ်နေပါသေးတယ်။အဲဒီမှာဒီ66ကကြီးနဲ့အဖန်ခံရတာတွေနောက်ပြီးတော့ဒီသတင်းတော့တွေအဖန်ခံရတာတွေကအခါနောက်ဒီတိုင်းသားနိုင်ငံတွေမှာလည်းမတရားတင်ဆက်သွမှုနဲ့ဆိုပြီးတော့ဖန်စီတင်ဆက်နေရတဲ့ကိစ္စတွေနောက်လေသမားတွေအဖန်စီတင်ဆက်နေရတဲ့ကိစ္စတွေအခါချင်းချင်းဖန်စီတင်နေရတယ်တော့အများကြီးရှိပါတယ်။အဲလိုပဲဆက်ဆောင်ကိုတင်နေမှုထောက်ကြရဆိုတော့ဒီငင်းစုစုဥပဒေဆိုတာကဒီကျွန်တော်တို့ဒီပြင်ဆင်နေတဲ့အချိန်တုန်းကအများကြီးကျွန်တော်တို့ဘက်ကငွေနဲ့အမြင်တွေကိုဆွေးနွေးကြတာရှိပါတယ်ဒါပေမဲ့ကျွန်တော်တို့ဆွေးနွေးကြတဲ့အမြင်တွေကတကယ်ဥပဒေထွက်လာတဲ့အခါမှာအများကြီးပါလာတာမျိုးမဟုတ်ဘူးနောက်တစ်ခုကဒီဥပဒေပြုသူတွေစဉ်းစားနေတဲ့စဉ်းစားချက်တွေကသူတို့ကိုဝေဖန်တာပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်ဟိုမတရားသဖြင့်ပြောတာပဲဖြစ်ဖြစ်ဆိုရင်စိတ်ရှိပြီးခံနိုင်သောအားဖြင့်သူတို့ဘက်မှညော့နေတာမျိုးရှိတယ်အဲ့လိုမျိုးတွေမလုပ်အောင်လို့ဆိုပြီးတော့ဥပဒေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်ထားချင်တဲ့ပုံစံမျိုးတွေကိုလည်းကျွန်တော်တို့တွေ့လာတာရှိပါတယ်ကြရကဥပဒေပြုသူတွေဘက်ကနေပြီးတော့တကယ်ကိုကျွန်တော်တို့ဟိုစိတ်ရှည်လက်ရှည်နဲ့ငြင်းကြင်းနဲ့စာဝတ်တို့လေနောက်တစ်ခုကဥပဒေပြဋ္ဌာန်းချက်တွေမှာကန့်သတ်မှုတွေရတယ်အများကြီးပဲတစ်ခါကျလို့ရှိရင်ဥပဒေကိုနေဥပဒေကပြန်ပြီးခံမိုးတဲ့ဟာမျိုးတွေလည်းကျွန်တော်တို့တွေ့ရတဲ့မျိုးတွေရှိတယ်လို့တစ်ခါကျလို့ရှိရင်ဥပဒေကဒီပေါ်ဒီပေါ်အခြေခံဥပဒေကပေးရတဲ့အခွင့်အရေးတွေကိုလည်းပြန်ပြီးချိန်ချဲတဲ့ပုံစံမျိုးတွေဖြစ်နေတဲ့မျိုးကိုလည်းကျွန်တော်တို့ဆိုးရင်ရတာရှိပါတယ်အဲ့ဒီအပြင်အမိန့်ကြော်ညာတာတွေကကျွန်တော်တို့ပြည်သူတွေလည်းလမ်းမမီနိုင်တဲ့အနေအထားမျိုးတွေရှိပါတယ်အဲ့လိုမျိုးအမိတ်ကြောင်ညာတွေကြောင်ညာတွေကိုလည်းကျွန်တော်တို့အများပြည်သူသိအောင်ကြံထန်းဟိုကျင်းညာရတာမျိုးတွေကျွန်တော်တို့သိမတွေ့ရတာမတွေ့ရပါဘူးဆိုတော့အဲ့ခါကျတော့အလုပ်လုပ်တဲ့ဆံမှာအခက်အခဲတွေအများကြီးရှိနေတာကိုလည်းကျွန်တော်တို့ကြားသိနေရတာရှိပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့တကယ်တော့ဟိုတစ်ချိန်တော့ဆိုတော့ဒီနိုင်ငံရေးသမားတွေတက်ကြွလှုပ်ရှားတဲ့သူတွေသတင်းမီဒီယာတွေကိုဒီအရေးပေါ်စီမံမှုဥပဒေပုံမှန်5ညတို့10ကာကြီးတို့ဒီတရားသင်ပုံမှန်71တို့လို့ပုံမှန်တွေတုံးပြီးအရေးယူတာမျိုးကတော်တော်တွင်းကျဲပါတယ်ဒီနောက်ပိုင်းမှာတော့ဒီနိုင်ငံတော်အချင်းညိုပြည့်စုံမှုပုံမှန်505တို့ဆက်သွယ်ရေးပုံမှန်ဒီ66ကာကြီးတို့အခုဆိုရင်တော့ဒီငိမ့်စုစီပုံမှန်78တို့နောက်ဆုံးဆိုရင်လည်းဒီနိုင်ငံတော်လျှော့ဝှက်ချက်အုပ်ရီတို့လို့ဥပဒေတွေကိုထောက်တုံးတာမျိုးတွေတော့ရှိပါတယ်ဆိုတော့ဒါဒီလိုနေရာမှာတကယ်ပေါ့လေဖြစ်တာဖြစ်ပြင်းတာပြင်းလုခဲ့တာရှိရမယ်လေကျန်တာတွေကလည်းကျန်နေတော့ဆိုတော့တတလောအခြေအနေမျိုးမှာပေါ်လေဟိုပြင်ဖို့ပဲဖြစ်ဖြစ်ဖြတ်ဖို့ပဲဖြစ်ဖြစ်ဦးစားပေးလှုပ်တဲ့ဥပဒေဒီထဲမှာဘယ်ဥပဒေရှိနေမလဲဆရာဦးသိန်းသန်းဦးဆွေးနွေးပေးပါခင်ဗျာ
ဆက်ခွန်တည်ကြာမရီယာဒန်ဆက်တဲ့ဥပဒေဆက်ခွန်တည်နောက်တစ်ခါကျွန်တော်တို့ဒီ2012ခုနှစ်2012ခုနှစ်ဒီနိုင်ငံကဆွေးနွေးခွင့်နဲ့စီတန်းနဲ့လည်းဖွင့်တယ်ပြန်ပြင်အောင်ပါပဲအဲ့ဖြတ်သိမ်းမှု1923နိုင်ငံတော်လျှော့ချက်မျိုးအဲ့ဥပဒေဒါတွေကတော့ဦးစားပေးပြီးတော့ကျွန်တော်တို့ဖြတ်သိမ်းရမယ့်ချက်တွေဖြစ်နေကြဥပဒေတွေဖြစ်တယ်အဲ့တော့66ကာကြီးပေါ့ဗျာကျွန်တော်တူတဲ့အနေနဲ့အဲ့ဒီဟိုကကြီးကတော့ရှိနေပြီဟု
တ်ကဲ့ကျေးဇူးပါကိုဖို့ကြီးရဲ့သဘောထားကိုခင်ဗျာကျွန်တော်တို့
ဟိုအဲ့ဒီမှာဒီဥမာနိုင်ငံတော်လျှော့ဝှက်လို့ဟာမျိုးကလည်းတကယ်ကိုပြည်ရင်ကြောင်းလဲတင်နေစီတာပါနိုင်ငံတော်လျှော့ဝှက်လို့ဥပဒေမျိုးကတော့လိုတော့လိုရတာရှိပါတယ်အထူးသဖြင့်ဘယ်လိုတွေအတွက်လိုရတယ်ဆိုတော့ နိုင်ငံတော်မှာအစိမ့်မိနစ်တာဝန်ချမ်းဆောင်နေတဲ့သူတွေနဲ့ဝန်ထမ်းတွေကနိုင်ငံတော်အတွက်ထင်းသွင်းရမယ်ဆိုတဲ့တရင်အချက်လက်တွေကိုသူတို့တာဝန်ချမ်းဆောင်ပြီးတော့တဲ့အချိန်မှာဒီတာဝန်ချမ်းဆောင်နေတဲ့အချိန်မှာဒီလိုထင်းသွင်းရမယ်ဘာမျိုးလို့ရှိပါလဲ။ဒီဟာကိုဖောက်ထွက်တယ်ဆိုလို့ရှိရင်တော့နိုင်ငံတော်လို့ဝတ်ချက်အုပ်တွေနဲ့အရေးကြီးရမယ်သူတို့နိုင်ငံတော်မင်းတော်မှာလည်းရှိပါလေ။ဒါပေမဲ့အဲ့ဒီဟာကအများပြည်သူနဲ့မဆိုင်ဘူး။နောက်တစ်ခုကတရင်သမားတွေနဲ့မဆိုင်ဘူးဆိုတဲ့ဟာမျိုးကိုတိတိကျကျကဥပဒေမှာတော့ကျွန်တော်တို့ပြန်ပြီးတော့ပြင်ဆင်ပြန်လေဆိုတာလည်းရှိတယ်။ဒါတော့ကိုယ်တိုင်လည်းဦးလည်းသဘောတူတာကတော့ဒီမတရားသိမ်းဆက်သွယ်မှုဆိုတာကိုကျွန်တော်တို့ဖြတ်ကိုပြရပါမယ်။အဲ့ဒီဟာကစီရင်းငင်းငင်းရေးအတွက်နဲ့ဒီအမျိုးသားပြည်နယ်တက်မယ့်အတွက်အများကြီးကိုတောက်ချက်ဖြစ်နေတာကိုလည်းရှိပါတယ်။အဲ့ဒီဥပဒေကလူဝင်လူသူတို့သုံးလို့လေဆက်တီတာတွေမှာလူဝင်လူသူတို့သုံးလို့ရနေတဲ့ဥပဒေမျိုးလည်းဖြစ်နေတဲ့အတွက်ဒီလိုဥပဒေမျိုးတွေကိုတော့ကျွန်တော်တို့အများဆုံးကန့်သိမ်းခဲ့ပါတယ်။အဲ့လိုပဲ66ကကြီးဆိုတာကလည်းကျွန်တော်တို့ပြန်တရားမမှုဖြစ်တဲ့ဟာတွေကိုကြံစည်မှုမလုပ်တင်ဘူးပေါ့။နောက်တစ်ခုကလည်းနိုင်ငံတော်အကြီးအကဲတွေဖြစ်လာတယ်ဆိုလို့ရှိရင်တစုံတစ်ယောက်ပြည်သူတစ်ယောက်ကနေပဲဖြစ်ဖြစ်ပေါ့သူတို့ကိုမကြည်နဲ့လို့ကံမဖို့ဒေါသထွက်လို့ဇဝင်းကျင်းတဲ့စကားတွေနဲ့တိုးဆုံမိကြရတယ်ရှိကောင်းရှိပါလိမ့်မယ်ဒါကိုဟိုဇာတ်ဝတ်ပြည့်မှုလိုမျိုးသဘောထားပြီးတော့ကျွန်တော်တို့ကလုပ်ကိုမလုပ်တင်ပါဘူးအခြားနိုင်ငံတွေမှာလည်းဒီလိုလုပ်တာမျိုးတွေဒီမိုကရေစီနိုင်ငံတွေမှာဆိုတော့မရှိပါဘူး
ဟုတ်ကဲ့ကိုဘူကြီးကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတွေလေးလိုက်မှမှာရှိနေပါတယ်ဒီထက်ကအရင်ဆုံးကတော့ကိုတင်ထင်းဝင်းကိုအလှည့်ပေးချင်ပါတယ်ကိုတင်ထင်းဝင်းပြည်မျိုးပါဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တန်းပြီးကလက်ရှိအချိန်မှာကျွန်တော်တို့ NLD အစိုးရရဲ့ဒီမိုကရေစီမူဝါဒဟာအောက်ခြေအထိဆက်ရောက်မှုလုံးဝမရှိသေးဘူးခင်ဗျာဒီနေ့မနေ့ဆိုပဲကျွန်တော်ပြည်မျိုးအေအိုရော်တယ်မှာဒီနေ့ကျွန်တော်တို့ဒီမိုကရေစီကြာအခြေခံပေါ့နော်ဒီအောက်ခြေထိရောက်လာဆိုတဲ့ DVB တပိတ်ကျွန်တော်တို့တက်ခဲ့တယ်ဗျဒါတော်တော်များများလေးဆွေးနွေးကြပါပါတယ်အဲ့တော့ဒီဒီမိုကရေစီရှင်သန်ခြင်းဒီမိုကရေစီဆက်ရောက်မှုမရှိခြင်းဟာဒါလည်းကျွန်တော်တို့ရဲ့ဒီသတင်းလွတ်လပ်ခွင့်လို့ကျွန်တော်လွတ်လပ်စွာထုတ်ဖော်ရေးသားဖြန့်ဝေခွင့်ပြောကြားခွင့်မရှိခြင်းဖြစ်တယ်ဒါကြောင့်မို့လို့ဒီမိုကရေစီရဲ့အနှစ်သာရဆိုလို့ရှိရင်ကျန်းကျန်ရဲ့အစိုးရကတက်ဆိုင်ရာဝန်ကြီးဌာနအားလုံးကိုအစိုးရကအုပ်ချုပ်ရမှာကက်ဘိနက်ကပေါ့နော်အဲ့လိုအုပ်ချုပ်ရမှာအခုတော့သမ္မတကခဏဝန်ကြီးဌာနသုံးဌာနကိုအပိုင်းကလေးဖြစ်နေပြီးအောက်ခြေကလှုပ်ခြင်းလိုလုပ်နေတာထင်းအထင်းလိုမထင်းမထင်းလိုတွေလုပ်နေတယ်ဆိုတော့ဘယ်လိုနည်းနဲ့ဒီသတင်းလွှတ်ခွင့်ကတော့ဒီဇိုင်းဆိုတော့ရမှာမဟုတ်သေးဘူးကျွန်တော်တို့လွှတ်ချက်ကထုတ်ဖို့ပြောဆိုရေးသားခွင့်ရှိမှာမဟုတ်သေးဘူးမထင်းမထင်းလိုတို့အရေးကြီးမှာပဲဗျာကျွန်တော်တို့ဒီဇိုင်းတွေ့နေအောက်ခြေမှာ
ဟုတ်ကဲ့ကိုတင်ထွေးကျေးဇူးပါဒီနောက်တူကိုလှည့်ပေးချင်ပါတယ်ကိုနေဦးလင်းဖြစ်ပါတယ်မလေးရှားကိုနေဦးလင်းရဲ့သဘောထားကိုလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်သဘောထားတော့တော်တော်များများနဲ့တော့သဘောမတူဘူးလို့ပြောရမလို့ဖြစ်တယ်ဗျာအားလုံးလည်းဆိုတဲ့အခါကျတော့ကျွန်တော်စင်ကိုဦးမနေတဲ့အခါကျတော့တချို့ဟာတွေကဒီမိုကရေစီတော့အပြည့်အဝမဟုတ်ဘူးပေါ့ဗျာမဟုတ်တဲ့အခါကျတော့ဒါပေမဲ့တစ်ဖက်ကပြန်ကြည့်တဲ့အခါကျတော့ကွန်ပျူတာတဲ့အတိုင်းဒီကွန်ပျူတာရှင်တဲ့အတိုင်းဒီဖြစ်ချင်တဲ့အခါမှာတိုင်းဒီဟာ stabilization ဖြစ်ဖို့လိုတာပေါ့နော်ပြင်ငိမ့်ဖို့လိုတာပေါ့အဲ့တော့ခုနပြောတဲ့ဟာလားလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီဥပဒေသားလေးတခုကိုအကြောင်းပြုပြီးတော့တိုင်းပြည်မှာရှိတဲ့နိုင်ငံရေးကောင်းဆောင်လေးတချို့ဟောပေါ့နော်ဟိုဒီဝါရဖြန့်တဲ့လူတွေပုံကိုမျိုးမျိုးတွေဟာအရွယ်သုံးသားလုပ်ပြီးတော့တိုင်းပြည်ကြီးငြိမ်မှုစက်ပြအုတ်ချုပ်တဲ့လူဘယ်သူလဲဖြစ်ဖြစ်ပါစစ်သားပဲဖြစ်ဖြစ်အရက်သားပဲဖြစ်ဖြစ်အုတ်ချုပ်တဲ့လူမတီးမငြိမ်အောင်လုပ်ချင်းအားဖြင့်တိုင်းပြည်ဟာကြီးငြိမ်မှုနည်းပြီးတော့ကွန်ပျူတာတဲ့မျိုးကိုနည်းပြီးမယ်လို့ကျွန်တော်ကတော့မြင်နေကြဒါကြောင့်စင်ကာပူမှာဆိုလို့ရှိရင်ဟလာဟိုသူတို့အကန့်အသတ်နဲ့လွတ်လပ်မှုကိုထပ်ပေးလိုက်တယ်အရင်တော့ဆိုမရှိပါဘူးအခုဆိုရင် public corner ဆိုတာလုပ်ပေးလိုက်တယ်လုပ်ပြီးတော့အဲ့ဒီနေရာဒေသမှာခင်ဗျားတို့လည်းပြောဆိုခွင့်ရှိပါတယ်ဒါတောင်ကျဲကိုအကြောင်းကြားရပါသေးတယ်ဗျာနော
်ဟုတ်ကဲ့
အဲ့တော့ဟိုနောက်တစ်ခုကကျွန်တော်ပြောချင်တာတရုတ်ပြည်ဆိုပါစို့ဒီမိုကရေစီမရှိပါဘူးဗျာဒါပေမဲ့အတိုင်းပြည်ဖွံ့ဖြိုးတိုးတက်တယ်ဒါကြောင့်လည်း stabilization ကိုဦးစားပေးလို့ပါကျန်ကပူကြည့်ရဒီတိုင်းပါပဲမလေးရှားအကန့်အသတ်နဲ့ပါဗျာလူတိုင်းကိုဒီမိုကရေစီဆိုပြီးတော့အကုန်လုံးကိုပြောချင်တာပြောလုပ်ချင်တာလုပ်အဲ့ဒီဟာမှဒီမိုကရေစီဆိုရင်တော့တိုင်းပြည်ကိုစတဲ့လုံးနေတဲ့အချိန်မှာတော့မဖြစ်နိုင်ဘူးလို့ပဲထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့
ကျွန်တော်တို့တိုင်းပြည်ဟာဒီမိုကရေစီဆိုတဲ့ဟောပေါ့နော်ကွန်စတဲ့ကာလလာပြီးနေရဲ့ဒီမိုကရေစီအတိအဝရနေတဲ့ကာလလာဆိုတာဒီအခြေချစဉ်းစားကြည့်ပြီးတိုင်းပြည်ဖွံ့ဖြိုးဖို့အဲ့ဒါပဲအဓိကထားကြည့်ကြပါလေကျွန်တော်တို့အားကိုပြောတာ
ပါခင်ဗျဟုတ်ကဲ့ကိုနေဦးလင်းကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဒီအီးမေးလ်တွေနဲ့ပို့ဖို့ဆွေးနွေးထားတဲ့လူတချို့လည်းရှိနေပါတယ်အရင်ဆုံးကတော့ကျွန်တော်တို့အမေရိကန်ပြည်အောင်စုကမောင်တက်တနာရဲ့ပေးစာပို့ထားတာကိုမဆုမွန်ဖတ်ပြပေးပါဦးခင်ဗျ
လက်ရှိ NND ဆိုရဟာတမျိုးသားလုံးကရွေးချယ်တင်မြောက်လိုက်တဲ့အဆိုရပါဒါပေမဲ့တမျိုးသားလုံးရဲ့အခြေခံလူခွင့်ရေးတွေနဲ့ဒီမိုကရေစီအခွင့်အရေးတွေကိုအကာအကွယ်ပေးထားတဲ့အခြေခံဥပဒေမရှိတဲ့အပြင်စစ်ကောင်းဆောင်တွေကအကြောင်းမျိုးမျိုးပြပြီးတော့တရားဥပဒေစိုးမိုးရေးအတွက်အရေးပါတဲ့ဝန်ကြီးဌာနတွေကိုဖဲ့ယူထားတဲ့အတွက်စစ်မှန်တဲ့ဒီမိုကရေစီစနစ်အသွင်ကူးပြောင်းနိုင်ရေးအတွက်အလွန်အခက်အခဲဖြစ်နေပါတယ်ဒီလိုအစိုးရလက်အောက်မှာစစ်တပ်လည်းမရှိရဲလည်းမရှိပဲအသွင်ကူးပြောင်းရေးကိုတွားနေရတဲ့အချိန်ဖြစ်တဲ့အပြင်ဒီမိုကရေစီစနစ်နဲ့အံဝင်ခွင့်ကြမဖြစ်သေးခင်အချိန်ထိကတော့ငြိမ်းစုစည်းပုံမှန်ကိုမဖျက်တင်သေးဘူးလို့ယူဆမိပါတယ်နောက်ပြီးတော့ရခိုင်ပြည်နယ်မြောက်ဦးကိစ္စကိုပြည်ထရေးကြိုက်တွယ်ပုံဟာမှားယွင်းနေပေမဲ့လွတ်လပ်စွာစုယုံစည်းဝေးခွင့်ကိုပိတ်ပင်တာဟာသဘာဝကျတယ်လို့ယူဆမိပါတယ်။ဘာကြောင့်လဲဆိုရင်အစိုးရကရခိုင်ပြည်နယ်တည်ငြိမ်ဖွံ့ဖြိုးတိုးတက်ဖို့နိုင်ငံတကာဖိအားတွေရဲ့ကြားထဲမှာတိစောက်နေရတဲ့အပြင်21ရာစုပင်လုံးညီလာခံအောင်မြင်စွာကျင်းပနိုင်ဖို့လုံးပန်းနေရတဲ့အချိန်လည်းဖြစ်ပါတယ်။ဒီလိုအခြေအနေမျိုးမှာလူမျိုးရေးပဋိပက္ခတွေကိုဥတီပြီးတော့ခွဲရွက်ရေးသဘောဆန်တဲ့အခမ်းအနားမျိုးမကျင်းပသင့်ဘူးလို့ယူဆမိပါတယ်။အစိုးရကိုအကြက်ရိုက်စေပြီးလူမျိုးရေးမုန်တီးမှုကိုရည်ရွယ်ချက်ရှိရှိဦးတည်နေတာကြောင့်မြောက်ဦးပြည်ပခါကိုဒီမိုကရေစီစံနှုန်းနေနဲ့တိုင်းတာနေတာဟာမဖြစ်သင့်ဘူးလို့ယူဆမိပါတယ်
။ဟုတ်ကဲ့ဒါကတော့ဒီအမေရိကန်ပြည်သူ့ရဲ့မောင်တသနာပေးစာပါ။နောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံကဥလာထွန်းတကုံမျိုးသက်ကပေးစာပါရှာဖောင်ဖတ်ပြပေးပါဦးခင်ဗျာ
။ရခိုင်ပြည်နယ်မြောက်ဦးမြို့ရေခင်းကတော့ပိုလင်းနေတဲ့လူမျိုးစုကိုပိုင်ပြတ်ထန်းခွင့်အချုပ်ချာအာဏာနဲ့ပါဆက်ဆက်နေတာပါ။ဒီဖြစ်ရကိုအသေးစားသုံးသပ်ဖို့လိုပါတယ်။လူမျိုးစုတွေရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အချုပ်အခြာအာဏာကိုအတိမပြုဖို့အရေးကြီးတာကိုလက်ခံနားလည်ဖို့အထူးလိုအပ်တာပါ။ရှမ်းလူမျိုးစုတွေရဲ့27ရာစုပင်လုံအတွက်လိုအပ်ချက်ဖြစ်တဲ့လူမှုသဘောထားခံယူတဲ့စုဝေးပွဲဆွေးနွေးပွဲတွေပိတ်ပင်တားဆီးခံရတဲ့အဖြစ်တွေကိုလည်းမြစ်ထားလို့လုံးဝမဖြစ်ပါဘူး။ကြည့်လေဒီစုဝေးဆွေးနွေးပွဲဟာငြိမ်းစုစည်းဥပဒေနဲ့အကျုံးမဝင်တဲ့စုဝေးမှုဆွေးနွေးမှုစုဝေးခွင့်ပြောဆိုခွင့်တွေဖြစ်တာပါ။ဒီလိုအခြေအနေမှာဘာဥပဒေမှမလိုတော့ဘူးလေငိမ့်စုနဲ့ကင်းလွတ်နေရင်အခြေခံဥပဒေအရစုဝေးခွင့်ဆွေးနွေးခွင့်ရှိတာကိုရှိရမှာပါဒီဖြစ်ရကိုတုံ့တက်ရင်ငိမ့်စုစီဥပဒေဆိုတာမျက်နှာဖုံးဖြစ်သုံးဖို့သာဖြစ်ပြီးဖြစ်နိုင်ဖို့ကအဓိကရည်ရွယ်ချက်ဖြစ်တာကိုထင်ထင်ရှားရှားသဘောပေါက်ဖို့လိုပါတယ်ခင်ဗျာဆိုပြီးရေးသားထားပါတယ်ရှင်
โอเคဒါတော့တကုံမျိုးသက်ကဥလာထွန်းရဲ့ပေးစာပါဆိုတော့ကျွန်တော်ဒီမြောက်ဦးကိစ္စနဲ့ပြောမယ်ဆိုရင်တော့ဒီမတူတဲ့သဘောထားအမြင်တွေလည်းရှိနေတာတွေ့ရပါတယ်ဒီရခိုင်ပြည်နယ်မှာလက်တလောအချက်တဲတွေဂျုံနေရတဲ့နိုင်ငံရေးနောက်ခံနေရာလည်းရှိနေတာဆိုတော့မတိမချင်းဖြစ်မဲ့အခြေအနေမျိုးကိုတားဆီးသင့်တယ်လို့ယူဆချက်တွေလည်းရှိပါတယ်တချို့ကတော့ငញ្ញန်းစွာစုဝေးခွင့်ကိုလေးစားရမယ်ဆန္ဒပြရမျိုးစုဝေးတာတွေခွင့်ပြုရမယ်ဆိုတဲ့အမြင်တွေလည်းရှိနေပါတယ်ဆိုတော့ဆရာဦးတင်းတန်းဝဲသဘောထားကိုသိချင်ပါတယ်ခင်ဗျာဒီတည်ငြိမ်မှုထိခိုက်မှာဆိုလို့တားမြစ်ရတယ်ဆိုပေမဲ့ဟိုလက်တွေ့ဖြစ်သွားတဲ့အခြေအနေကတော့ဒီတားလိုက်လို့ပူဆိုးသွားတဲ့လူကမဆုံနိုင်ဘူးလားဆရာ
ဟုတ်တယ်ဗျကျွန်တော်အဲ့လိုယူဆတယ်နော်ဟိုဟုတ်ပါလိမ့်မယ်အဲ့ဒီမှာဒီဘလူလာတဲ့ပြဿနာတွေတက်နိုင်တာတို့နော်နိုင်ငံတကာမှာလည်းလူအကြောင်းပြတာပဲတိုက်ပြီးတည်ငြိမ်ရေးဆိုတာယူရှိတည်ပြီးတော့ဒါတော့အာဏာရှင်လေးတန်းပါပဲတော့သိတော့ပါတော့လေနော်ဒီဘိုင်းမှာဖြစ်ခဲ့တဲ့ဟာမှာလေ။မြောက်ဦးကိစ္စကြီးမယ်ဆိုရင်တစ်ခါကဒီဟောပြောခွင့်ကိုခွင့်မပေးဘူး။ခွင့်ပေးခြင်းအဖြစ်ပေါ်ပေါက်လာတဲ့ကတ္တနာကဘယ်လောက်ကြီးသလဲ။ခွင့်မပေးခြင်းအဖြစ်ဖြစ်တာလူခဏယောက်ရဲ့အသက်သုံးခဲ့ရပြီ။ပြည်သူတွေရဲ့အသက်ကပုံစံသုံးခဲ့ရတာပေါ်ပြီးမဟုတ်ဘူး။အဲ့လိုအနေထားမျိုးမှာအဓိတာဝန်ရှိသလဲ။ဘယ်အရာကပို့ပြီးတော့အသိပြချောမှုတွေလဲ။ပေါ်နေတာပဲ။အဲ့ဒီလိုလည်းပုံကိုခွင့်ပြုပေးလိုက်လို့ဘာဖြစ်သွားမှာလဲ။အော်ခွင့်ပြုတော့အခုဒီကိစ္စကြီးကဖြစ်လာပြီ။ဒါတော့မှနိုင်ငံတကာသတင်းဌာနတွေကဒီပြည်သွားတဲ့လူတွေကအထံဘာသာဝင်တွေမဟုတ်ပုံကြီးမဖြစ်လာ။တကယ်လို့ဒါကဒီနေရာမှာအခြားလူတွေအပြီးဖြစ်မယ်ဆိုလို့ရှိရင်ကတ္တနာကြီးတော့မဖြစ်ပါဘူး။အဲ့ကျွန်တော်ကတော့ဒီရခိုင်ကိစ္စမြောက်ကိစ္စကိုကျွန်တော်သဘောမတူဘူးပြ။ဟိုဒီလိုခွင့်ပြုပေးလိုက်လို့ဘာမှမဖြစ်နိုင်တဲ့ဟာကို။ဟောတော့တမင်ခါချင်းကိုတုံးတဲ့ကိုယ်ကလူလုပ်လိုက်တော့ပါ။ပို့ဆိုးသွားတယ်ဒီဟာကမှန်ကန်တဲ့ရည်ရွယ်ချက်ကဟုတ်ကဲ့လားလေကျွန်တော်တန်မြတ်ရှိတယ်။ဒါလိုခွင့်ပြုချက်မပေးလို့ရှိရင်ပို့ပြီးတော့တောင်းကျမ်းလာတယ်။ပို့တောင်းကျမ်းလာလို့ရှိရင်အကြမ်းဖက်မှုတွေပေါ်ပေါက်လာရင် NLD အစိုးရအတူတူပြည့်စီမယ်ဆိုတော့နော်ဟိုရည်ရွယ်ချက်မျိုးမရှိဘူးလို့ကျွန်တော်တော့မပြောနိုင်ဘူး။
โอเคကိုဘူကြီးရဲ့သဘောထားကိုခင်ဗျအခုကကျွန်တော်တို့ကဒီဟိုစုဝေးခွင့်တွေဟောပြောခွင့်တွေကိုပိတ်လိုက်ခြင်းအပြင်အစိုးရနဲ့အကောင်ကဒီမြောက်ဦးကိစ္စကိုနမူတာထားပြီးကြည့်မယ်ဆိုရင်အစိုးရနဲ့အကောင်ဘယ်ဘက်ကပူတော်များသွားတယ်လို့ကိုဘူကြီးအနေနဲ့သုံးသပ်လို့ရမလဲ
ဟိုမြန်မာနိုင်ငံရဲ့ကြံစည်တွေကအရင်လဲရှုပ်ထွေးနေတာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံထဲမှာပေါဝင်ပတ်သက်နေတဲ့သူတွေအကုန်လုံးတော့သတိကြည်ကြည်ထားဖို့လိုအပ်တယ်ဆိုတော့ကိုတော့သတိပြနေတာမျိုးဖြစ်တယ်အခုကအစိုးရတို့ဒီအုပ်ချုပ်နေတဲ့သူတွေဘက်ကလည်းကိုလိုချင်ရင်ဘာကြောင့်တရားကိုလိုချင်နေဆိုတဲ့ဟာကိုပြည်သူကိုစိတ်ချကြစည်းရုံးတဲ့ပုံစံမျိုးနဲ့ ပညာပေးပုံစံမျိုးနဲ့လှုပ်ဆောင်တဲ့နိုင်ရှိတယ်နောက်တစ်ခုကအစောင့်အုံတွေမှာလှုပ်ဆောင်နေတဲ့အခမ်းအနားမျိုးတွေကိုကျွန်တော်တို့ခွင့်ပြုချက်ပြင်ကြရမလို့ပဲနဲ့လုံးလက်လက်လှုပ်ခွင့်ပေးတယ်အဲ့ဒီတကယ်ချက်တည်းမှာပဲအဲ့ဒီပြောဆိုကြရတဲ့ဆိုတဲ့သူတွေကလည်းပြောချက်ဆိုရတဲ့ကိုပြောချက်ဆိုကြတဲ့အခါမှာအစွန်တရားတွေအမုန်းတရားတွေမဖြစ်ဘူးဒါကိုလည်းတစ်ဖက်ကထိန်းသိမ်းဖို့လိုပါတယ်ဒါကတော့ကျွန်တော်တို့သက်ဆိုင်သူအကုန်လုံးအစိုးရကောအုပ်ချုပ်သူရောလွတ်လပ်စွာပြောဆိုခြင်းနဲ့တူတူရောကျွန်တော်တို့အသိတရားနဲ့ထိန်းသိမ်းဖို့လိုအပ်ပါတယ်နောက်တစ်ခုကဘယ်နေရာမှာပဲဖြစ်ဖြစ်လွတ်လပ်စွာဆန္ဒထုတ်ပေါ်ခွင့်ကြီးမပေးဘူးဆိုလို့ပိတ်ထားတာမျိုးလုံးဝမဖြစ်တဲ့တခုမဟုတ်တခုကိုတော့ကျွန်တော်တို့ခွင့်ပေးတင်တာမျိုးတွေလုပ်နေတယ်ချင်းချင်းစုံနေပြီးစိတ်ဆက်စုံနေပြီးတော့ဖြည့်ရှင်းနေတဲ့မျိုးတွေရှိပါတယ်တကယ်ငြိမ်းချမ်းရတဲ့ဆန္ဒပြတဲ့ဘုံထုတ်ပေါ်မှုမျိုးတွေကအကျံဖတ်မှုအတင်ကိုဆောင်းတော့ပါဘူးအဲ့ဒါတွေကထိန်းသိမ်းလို့ရတယ်တကယ်ကိုနှစ်ဦးနှစ်ဖက်ညီညွတ်နဲ့ဆိုင်ဆိုင်မြေမြေနဲ့ဆွေးနွေးကြဆိုရင်အဆင်ပြေနိုင်ပါတယ်ဒါကြောင့်မလို့ဆိုလို့ဆိုတာပြောဆိုခြင်းတဲ့သူတွေကိုကျွန်တော်တို့နည်းလမ်းနှစ်ခုရှိပါတယ်အဆောက်အအုံထဲမှာလုပ်တဲ့ဟာတွေအတွက်လုံးဝဖွင့်ပြုချက်မလိုဘဲနဲ့သူတို့ဘာလို့လုပ်ချင်ရလဲကိုပြောတဲ့ကောင်ကိုတာဝန်ယူအဲ့ဒီလူတွေကလည်းကိုယ့်ဘာကိုထိန်းသိမ်းအဲ့လိုပဲလွတ်လပ်စွာဆန္ဒပြခြင်းနဲ့ဆိုလို့ရှိရင်ဥပဒေပါအတိုင်းပေါ့လက်တလောတော့ဒါကိုအကြောင်းကြားပြီးတဲ့အခါကျတော့ကိုငင်းငင်းငင်းဆန္ဒပြမယ်ဆိုလို့ရှိရင်အတိုင်းပြည်ပြဿနာတွေကတရားပြဿနာမဟုတ်ပါဘူ
းဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေးလိုင်းပေါ်မှာရှိနေပါတယ်သူတို့လည်းအလှည့်ပေးခြင်းပါသေးတယ်တူဦးကတော့ကိုခိုင်ကိုဝင်းမှာရခိုင်ပြည်နယ်မြေပုံမြို့မှာဖြစ်ပါတယ်ကိုခိုင်ကိုဝင်းသဘောထားလည်းဆွေးနွေးနေပါတယ်ဟုတ်ကဲ့
ကျွန်တော်ဒီလိုပြတာကလေကျွန်တော်ဒီမြောက်ကစားလက်ပတ်သက်ပြီးဒီကတော့ဆက်ပြောကြတော့ဒါသူရဲ့လောက်ဆုံးလုံးနေအဒီကေကိုနေနေမှာမင်းစပိုက်ပြီးရဲ့ယူဖို့တွေဘလာကြည့်နေလောက်ပါမှာအခုကတကယ်စိတ်ပြန်မနဲ့တကယ်လောက်တာဆိုတော့ဒါလူမျိုးတစ်မျိုးကိုလူမျိုးတစ်မျိုးကပြိနေတယ်လို့ပြိနေလည်းဖြစ်တာဒါကတော့ကျွန်တော်တော်တော်ရင်နာဖို့ကောင်းပါတယ်ဒီကိစ္စကကျွန်တော်အတိတ်မှရှိခဲ့တဲ့အဝေးရှိခဲ့ပါရှိပါတယ်ဒီဟိုကကျွန်တော်တို့ကသောက်ခေါက်စစ်ခနဲ့စစ်ရဆောင်ကြတာကလည်းဒီလိုပဲမိတို့အဲ့ဒီတော့ဟိုဥနေဝင်လာကြတော့ဒီလိုစစ်မဲ့ကတော့ဂရမ်ပြာလုပ်ခဲ့တာလည်းအများကြီးရှိပါတယ်အခုလည်းဒီမြောက်ကျွန်တော်ရိုင်းပင်အချုပ်စားလာချောက်စားကိုမလုပ်ရဘူးပိုက်မိတော့ဒါလူမျိုးတစ်မျိုးကိုတစ်မျိုးကပိုက်မိတော့ဒါတော်တော်ဟောဖြစ်ပါတယ်ဒီဘုံဒီမှာပွင့်နေတဲ့ဘာလို့ဆရာမလွယ်လဲဆိုပြောဆိုမယ
်ဟုတ်ကဲ့ကိုခိုင်ကိုဝင်းကျေးဇူးပါဟုတ်ကဲ့ကျွန်တော်နောက်တူကိုလည်းလှည့်ပေးချင်ပါသေးတယ်ကျွန်တော်မြန်မာနိုင်ငံကပါပဲဥခမောင်လွင်ဖြစ်ပါတယ်ဥခမောင်လွင်ရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
မောင်ပြည်ကကြောက်အန်ဒီဆရာကြီးကျေးဇူးကျနာဆာအီးဘယ်လိုများလဲအပြည့်အစုံကြည့်ရပါဘူးအန်ဒီဆရာကြီးဒီလိုအားဒီလိုများများကိုဆောက်ရှုပ်ကြည့်ပြီးဘာလို့အားရှိဆောင်လို့လမ်းတော့ရောက်နေပြီဒီမှာဝေတဲ့ကျောင်းသားများဆန္ဒပြရင်းကိုလည်းဆက်လက်ကြည့်ရအောင်လို့ရည်ရည်ရည်ရည်အန်ဒီရိုက်ခိုင်ကျနာဒီခိုင်ကျနာအကြုံးတက်လာဒီဟာကိုစတဲ့ခံကြီးကျနာတွေရဲ့အန်ဒီဒီရိုက်အစ်တော်ပိုင်းကြီးဘောတော်များကြီးဒီအမေမျိုးအမေမျိုးတွေလည်းစတဲ့နေဖြစ်ပြီးစတဲ့မြောက်ကျနာဒီရဲ့ဉာဏ်ကြီးအန်ဒီလည်းဖြစ်ပြီးအန်ဒီရိုက်အမေဖြစ်ပြီး
ဟုတ်ကဲ့ကိုကမောင်လွင်ဆွေးနွေးပြတာကျေးဇူးပါအခုကျွန်တော်တို့ဒီ Facebook ကနေကျွန်တော်တို့ပေးပို့ထားတဲ့စာတချို့လည်းရှိနေပါသေးတယ်ရှားပေါင်မဲ့ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါကျော်အေးသိန်း NLD ရေးထားတဲ့စာကတော့ NLD အစိုးရလက်ထက်မှာလဲငိမ့်စုစီကိုအစိုးရကသူတို့ကိုပြန်မပြောဘူးဆိုရင်သူတို့ကိုမထိခိုက်ဘူးဆိုရင်ခွင့်ပြုတယ်သူတို့ကိုထိခိုက်မှုရှိမယ်ဆိုရင်ခွင့်မပြုဘူးဆိုပြီးရေးထားပါတယ်မထွေးဆိုသူရေးထားတာကတော့အာနာရှင်စနစ်လွန်ပြီးတဦးစေတနာတဦးပေါ်မှာဆိုသလိုဂျူနာရှိသောအစိုးရနဲ့စီကန်းရှိသောပြည်သူတို့လက်တွဲချင်းဖြင့်နိုင်ငံနဲ့ပြည်သူအကျိုးအမှန်နဲ့အမြန်ဆောင်ရွက်နိုင်ရန်အယက်သားအစိုးရထံပြည်သူတို့၏လိုအပ်ချက်များကိုတိကျလင်းမြန်သိရှိနိုင်ရန်အတွက်လွတ်လပ်စွာစုဝေးခြင်းနှင့်စင်တာထုတ်ဖော်ခွင့်များထားရှိပြီးတခြားသောအကန့်အသတ်နှင့်ဂျားခန်ငိမ့်စုစီဥပဒေထားရှိရန်မလိုပါဆိုပြီးရေးသားထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဒါတော့ Facebook ကမှတ်ချက်တွေပါဆိုတော့သူတို့ဒီမှတ်ချက်တွေပြည့်ရတဲ့အထက်မှာတွေ့ရတာတချို့ကတော့လေဒီဥပဒေတွေကိုလက်တွေ့ကျင့်သုံးတဲ့နေရာမှာလိုလိုအတိတ်ပဲဖွင့်တာဥပဒေရဲ့ရည်ရွယ်ချက်ကိုတွေးဖြစ်ပြီးအသုံးချတာတွေကလည်းပြဿနာဆိုတာမျိုးထောက်ပြထားတာတွေရှိပါတယ်ဆရာဦးသိန်းတန်းဟိုဒါရီယာဟိုတကယ်ပြဿနာအဖြစ်နဲ့ရှိနေလားကျွန်တော်တို့
ရှိတယ်ဗျာဟိုဘလူးသုံးတယ်ဆိုတာပေါ့နော်ဥပမာအဖြစ်ရောက်ဥပဒေစာကြည့်လို့ရှိရင်ပြောတဲ့အားတော့ချောတာလေအဲ့ဒီရေတပ်ကကြည့်အဲ့ဒီညာကျတိုင်းဆိုရင်တို့က rule of engagement နဲ့တော့ကျွန်တော်တို့ right of manual တို့နော်ဒီဒီရေလက်ဆွဲတို့တရားရာဇဝတ်ကျင့်သုံးမှုတွေအတိုင်းအတိအကျလိုက်နာတယ်လို့ပြောလို့ရတယ်ပြောလို့ရတာပေါ့ဗျာဒါပေမဲ့အဲ့ဒီတိုင်းဟုတ်မှုဆိုတာကျွန်တော်လည်းမသိဘူးကျွန်တော်တို့ကတော့ကျွန်တော်အသက်65နှစ်ရှိ ဘဝတစ်ချောင်းလုံးနဲ့အများစုကိုဆက်အနာရှင်စနစ်အောင်မှာကြီးပြင်းလာတဲ့အခါကျတော့အဲ့ဒီလူကြီးများကြီးကဘယ်တော့မှမှန်လို့မရှိဘူး။ဒါ88မှာလည်းကျွန်တော်တို့ဩဂုတ10ရက်နေ့မှာမြို့တော်ခမ်းမရှိမှာဆန္ဒပြမှုဒီုံကြီးကိုအဘာကြီးနဲ့ဖြစ်ပါတယ်ဆိုတော့ပြည်ရဲ့လူတွေတောက်တောက်တယ်။ဒါဓာမျိုးတလူအမျိုးတွေကျွန်တော်တွေ့ရတယ်။ဘောင်ဖုံးမော်အချင်းခံအဘာလည်းအဲ့လိုလာတာပဲ။ကျောင်းကျောင်းကနေကိုလုံးကြီးနဲ့ပြစ်တာကမြေကြီးကျတဲ့တာလေဖုံးမော်ကရင်ပတ်တန်တူတာ။တဘောကဖုံးမော်ကဒိုင်ငင်ထိုးပြီးတော့ဒီကြည်စံကိုခံလိုက်တဲ့ဘောကမြေကြီးပါ။အဲ့ဒါမျိုးကြီးဖြစ်တဲ့အခါကျတော့ယုံကြည်ကြရမရှိဘူး။ပြားထမ်းတဲ့ဥရိတန်ဒိုင်နာတဲ့ဒိုင်နာတွေတပည့်ဘူး။နောက်အမြင်ရမယ်အဲ့လိုဒိုင်နာလို့ရှိမရှိဥရိတွေကိုပုံသားစစ်တဲ့ကော်မရှင်ဆိုတာလေသူ့လူနဲ့သူ့ဘက်သားကြီး။လွတ်လပ်တဲ့ပညာရှင်တွေဒီလူလူကိုစားကြည့်တယ်လို့အချင်းချင်းကိစ္စမှာကိုယ်တိုင်ပေါင်းတဲ့လူတွေမပါခဲနဲ့။အဲ့ဒါလုံးတယ်လို့ပြောတဲ့အခါကျတော့ကျွန်တော်တို့လူအချင်းချင်းစီနေမှာဘယ်တော့မှသမတ်စရာတိကျတာမရှိဘူး။ကျွန်တော်ဖြင့်ကျွန်တော်တပတ်လုံးမှာအင်းတင်လူတက်မှုပါလေ။ဒီဓမ္မရောဘက်ကနေဒီအမှန်တိုင်းထုတ်ပြန်ပြတာကျွန်တော်ပြပြရမယ်။တောင်းတာလည်းအလုံးကြီးကြီးတဲ့ကြီးမားတဲ့ကြံစည်တဲ့အဖြစ်တည်းလို့ကျွန်တော်ထင်တယ်ဗျ။
โอเคเสี่ยวเต็งเต็งเจซูอ่ะสรุปเราတို့ဒီซွင်းนွေးဘွဲအတွက်ကိုဆက်သွက်ထားတဲ့နောက်ထပ်တော်တော်ရှင်တူလည်းရှိနေပါတယ်လေလိုက်မမဥမျိုးမြင့်မှာဥမျိုးမြင့်သဘောထားလည်းလိုရင်းတွေ့ရှင်ซွင်းနေနေပါတယ
်ဟုတ်ကဲ့ဗျာဒါဒီလိုဟာလို့ဆွင်းရအောင်ကြည့်
အဲဟုတ်ကဲ့ဦးမျိုးမြင့်ရဲ့တယ်လီဖုန်းလိုင်းကမကောင်းဘူးခင်ဗျာကျွန်တော်တို့ပြန်ပြီးစူးစမ်းဆက်သွယ်ကြည့်ရမယ်ဟိုလောလောဆယ်ဦးမျိုးမြင့်ရဲ့လိုင်းကပြောတာကြီးကျွန်တော်တို့ဘာတစ်ခုမှနားမလည်ဘူးဖြစ်နေပါတယ်ဆိုတော့ကျွန်တော်ပြန်ခေါ်စူးစမ်းကြည့်ရမယ်ဆိုတော့ကိုဘိုးကြီးကိုကျွန်တော်မေးချင်ပါတယ်စောစောဦးသိန်းသန်းကိုမေးတယ်မေးကုန်ပါပဲကိုဘိုးကြီးရဲ့အစောပိုင်းမှာထောက်ပြထားတာတစ်ခုရှိပါတယ်ဒီဥပဒေပြဋ္ဌာန်းတဲ့နေရာမှာဥပဒေနဲ့ဒီနေဥပဒေချားမှာပြဿနာတွေရှိနေတယ်ဆိုတော့ဒီလိုမဖြစ်အောင်အတွက်ပေါ့လေဘလို့အစီအမံတွေလိုအပ်နေလဲ
အဓိကတော့ပြည်သူ့လွတ်တော်ရဲ့အခမ်းအနားကလည်းရည်ရည်ပါတယ်ဥပဒေရဲ့တကယ်လုံးတိုင်းတကယ်လုံးတိုင်းကတိကျအောင်ပြင်ပြီးတော့ဖွင့်ဆိုဖို့လိုအပ်တယ်လို့မင်းဥပဒေကဤသူလူတော်ကသိချင်ချာစစ်ဆေးကြည့်ရတော့မစစ်ဆေးခင်အတိမပြုခင်မှာလည်းအများပြည်သူပြည်အောင်ထုတ်ပြန်တဲ့နဲ့အများနောက်တော့မဟုတ်လေစွန့်ကျင်သူတွေနဲ့တိုင်ပင်ပြီးတော့တကယ်လုံးတစ်လုံးချင်းတစ်လုံးချင်းကအစတကယ်ဒီဟိုပြမဥပဒေကိုကောင်းမှုသလားဖွဲ့စည်းပုံချေချာဥပဒေကိုကောင်းမှုသလားဆိုတာကိုသိချာပြန်ဆန်းစစ်ဖို့လိုပါတယ်ဒါကဥပဒေကိုဆန်းစစ်ဖို့လိုတယ်အဲ့လိုပဲကျွန်တော်ကျွန်တော်ထောက်ပြခဲ့တဲ့အမိတ်ကြီးညွှန်ကြားချက်တွေပါအဲ့ဒီအမိတ်ညွှန်ကြားချက်တွေကိုလည်းအများပြည်သူသိအောင်လည်းဒီလိုလိုလိုလည်းစကားတစ်လုံးချင်းတစ်လုံးချင်းကိုအကြစီဖြစ်ပြီးတော့မှအတီးပြူရမျိုးတွေပြန်လုပ်တယ်နဲ့တချို့အမိတ်ကြီးညွှန်ကြားချက်တွေကပေဖက်တဲ့ဟာလည်းအများကြီးရှိနေလိမ့်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးသိန်းသန်းဦးရဲ့သဘောထားလည်းသိချင်ပါတယ်ဆရာတခုရှိတာကဒီလိုပေါ့လေကျွန်တော်တို့ဥပဒေတွေဘလောက်ပြင်ပြင်ဘလောက်ပြတန်းပြတန်းဥပဒေကိုဟိုလိုက်နာကျင့်သုံးရတဲ့ပုံစံတွေကလည်းတစုံတရာအရေးကြီးလေလူတွေလို့ယူဆပါတယ်ဆိုတော့ဒီလိုလူတွေအတွက်ကိုအခုမြောင်းဥမှာဖြစ်သွားတဲ့ကိစ္စဆိုလို့ရှိရင်လေဟိုဥပဒေတွေပြဋ္ဌာန်းတာရှိရမယ်ဥပဒေနဲ့အညီမကျင့်သုံးဘူးဆိုတဲ့သဘောထားအမြင်တွေလည်းရှိပါတယ်ဒီဥပဒေကိုဆောက်ရှောက်မယ်ကိုလူပုဂ္ဂိုလ်တွေကိုနိုင်ကိုဟာဟိုဥပဒေအတိုင်းမလုပ်မဆောက်ရွက်ဘူးဆိုတဲ့သဘောထားတွေလည်းရှိနေတယ်ဆိုတော့ဒီဥပဒေကိုလိုက်နာကျင့်သုံးရမယ်ပုဂ္ဂိုလ်တွေအပိုင်းရောဆောင်ရွက်မယ်ကိစ္စတွေမှာဘယ်လိုအစီအမံတွေလိုအပ်မလဲဆရာ
အမှန်တော့ဟိုသူတို့အပြစ်ပေးရေးယူဖို့ပေါ့ဗျာအဲ့ဒါကျက်ချက်မှတ်တာလုံးဝရမှာအဲ့တော့ဥပဒေကြီးရှိပါတယ်သူအပြည့်ပြည့်ဆုံးတော့ကျွန်တော်တို့ကြည့်ရတာတောင်းရတဲ့ဆွဲရင်းလက်ဆွဲနော်ရင်းလက်ဆွဲလို့ right of manual ဒီကိစ္စတွေဟာဘယ်လိုက်မှန်းလဲဟာလို့ rule of engagement ဒါပြီးနဲ့ဒါရင်းကိုဘယ်တော့တိုက်နာတယ်မလိုက်နာဘူးဒီမှာမသိဘူးမလိုက်နိုင်လည်းပဲကြက်တရာတစ်ခုတည်းကိုပို့လူကိုဖုံးညှပ်ပြီးကြတာကြီးပဲကိုယ့်ဘက်ကမှားပါတယ်ဘယ်တော့မှဝင်ကအဲ့ဒါမျိုးစုံတက်ပြစီတယ်ဆိုလို့ကျင်တယ်အင်မတန်အမှသိပြဖို့ကောင်းတယ်နော်ဒီဒါရင်းကဒါကျူးလူတဲ့ဒီအထက်အရာရှိနေတယ်။ကလေးကြီးကူးစိုးဗျာ။ဟိုဒီလူတစ်ထပ်နဲ့ပူပါတက်တဲ့လူမျိုးတွေကဝင်ပြီးတော့စုံနှန်းဆီနေတဲ့အခါမှာဘယ်လိုလုပ်ရမလဲဗျာ။အဲ့ဒီခါကျတော့ကျွန်တော်ထင်တာကတော့ဒီလူစုံနှန်းဒီလူတွေဟာနော်တကယ်ဥပဒေလိုက်နာမှုရှိပြီဆိုတာကျွန်တော်တို့မှာဒီစုံနှန်းဆီတဲ့အခွင့်အခုဒိုးရယ်ဗျာ။စုံနှန်းဆီမှုတစ်ခုကြီးနေတဲ့လူတို့ဖွဲ့ရင်လည်းခုနကကျွန်တော်ပြောခဲ့တဲ့လူလွတ်လပ်တဲ့ပညာရှင်တွေလွတ်လပ်တဲ့ကုသပြုသူတွေပါတဲ့ကိုယ်ကြီးနဲ့ဆက်မှတ်ပြီးတော့ဥပဒေကြာခန်းချက်ကိုဥပဒေခွင့်ကြောင်းရတဲ့ဒီအချိုးဖောက်တဲ့ဥစ္စာမျိုးတွေပါပြင်းပြင်းထန်ထန်အရင်ပါလို့ဆိုရဲအဲ့လိုမရှိရတော့အောက်ကကျွလွန်လိုက်အထက်ကဖုံးပစ်လိုက်နော်ဒါလို့ရှင်ပါလေ
ဟုတ်ကဲ့ဆရာကျေးဇူးပါကိုဘိုကြီးရောခင်ဗျာကျွန်တော်အချိန်2မိနစ်လောက်ရသေးတယ်ဆိုတော့ဒီဥပဒေကိုဆောက်ရှောက်အောင်မဲ့ပုဂ္ဂိုလ်တွေလူပုဂ္ဂိုလ်တွေအပိုင်းရောကျွန်တော်တို့ဟိုလိုက်နာဆောင်ရမယ့်ကိစ္စတွေဘာတွေရှိရလို့ယူဆလဲကိုဘိုကြီး
ကျွန်တော်တို့ကဒီဟို power sharing ခေါ်တာပေါ့အနာကိုရုံမှုတွေကိုတိကျကျမြန်မာနိုင်ငံမှာဖြစ်မနေဘူး ဥမာရဲဆိုလို့ရှိရင်လည်းတိကျလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့နဲ့ဒါပေမဲ့ရဲကလည်းတိရဲလေးအောင်မှရှိတယ်တိရဲကြီးကလည်းကာကျွတ်လက်အောင်မှရှိတယ်ဆိုတော့ကကြတော့ဒီ change of command မှာအာနာစင်သက်ပုံစင်းစင်တွေကလည်းရှင်းလင်းပြတ်သားမှုတွေမရှိဘူးနောက်တစ်ခုကရဲအင်အားကလည်းသမန္တတန်ရလုံးမှာ8000မှရှိတဲ့အခါကျတော့ဒီ50အတန်းလုံးကိုကာဝယ်ဖို့ဆိုတော့ကအတော်လေးဖြစ်နိုင်တဲ့ဟိုမဖြစ်နိုင်ဘူးမဖြစ်နိုင်တဲ့အနေအထားမှာရှိနေပါတယ်ဒါတွေအကုန်လုံးကိုသူ့ပြင်ပြောင်းလဲဖို့လိုအပ်တယ်လို့နောက်တစ်ခုကဆက်စပ်ဟိုဦးသိန်းသိန်းဦးထောက်ပြခဲ့တဲ့ rule of engagement နေဟို radio တစ်ခုကိုဘလို့နှိမ်နေရမှာဆိုတဲ့ဟာတွေစီမင်းစည်းကမ်းနေရှိပြီးသားပါအဲ့ဒီစီမင်းစည်းကမ်းတွေကိုတကယ်ကိုလိုက်နာခြင်းရှိမရှိမရှိလို့ရှိရင်တက်တက်တက်အရေးယူနိုင်တဲ့အနေအထားမျိုးတွေရှိကိုရှိရပါမယ်အဲ့လိုပဲနိုင်ငံတကာစာချုပ်စာတမ်းတွေကိုလည်းလက်မှတ်ထိုးပြီးတော့နိုင်ငံတကာနဲ့လည်း engage ပြအောင်ကျွန်တော်တို့လုပ်ရမယ်အလုပ်တွေလည်းရှိပါတယ
်။အဲဒီ
မှာပဲဒီရဲပြုပြောင်းလဲဖို့အတွက်ဟိုအထောက်အကူရနိုင်မယ်အနေအထားတွေ၊နှိပညာရောငွေချေရောဒီလိုရနိုင်မယ်အနေအထားတွေလည်းရှိပါတယ
်။ဒီ
လိုမျိုးလုပ်ကြရတော့အများကြီးရှိပါတယ်။အဓိကတော့2008ဖော်စည်းပုံချိန်တဲ့ဥပဒေပါ
။ Okay ။ပါဝင်ဆွေးနွေးပြတဲ့ကိုဘိုကြီး၊လူခွင့်ရရှင်တွေဖြစ်တဲ့ဦးသိန်းတန်း၊စာရေးသားပေးပို့သူတွေနဲ့တောတာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။